မလေးရှားနိုင်ငံဟာချမ်းသာတဲ့နိုင်ငံကြီးတွေရဲ့အမိုက်ဆွန့်ပစ်ရာနေရာတစ်ခုဖြစ်မလာစေရေးဆောင်ရွက်ချက်အဖြစ်နဲ့ပြန်လည်အသုံးပြုလို့ recycle လုပ်လို့မရတဲ့ဆွန့်ပစ်ပစ္စည်း plastic metric တန်ချိန်3000လောက်ကို American, Britain, Canada နဲ့ Australia စတဲ့နိုင်ငံတွေစီပြန်ပို့မယ်လို့မလေးရှားနိုင်ငံကပြောဆိုလိုက်ပါတယ်။ဆွန့်ပစ် plastic ပစ္စည်းတွေတင်သွင်းတာကိုတရုတ်ကပြီးခဲ့တဲ့နှစ်မှာပိတ်ပင်လိုက်ပြီးတဲ့နောက်မလေးရှားနဲ့ဖွံ့ဖြိုးဆဲနိုင်ငံအတော်များများကိုအဲ့ဒီအမှိုက်တွေရောက်လာကြတာလို့မလေးရှားသဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးယွန်ဘီယင်းကပြောပါတယ်အစိတောက်ဖြစ်စေပြီးညဉ့်ညမ်းနေတဲ့ဆွန့်ပစ်ပစ္စည်းတွေထည့်ထားတဲ့ကုန်တစ်တာအလုံး60ကိုမလေးရှားနိုင်ငံတဲကတရားမဝင်တူလောင်တဲ့နေရာတွေစီကိုပို့ဖို့ခိုးသွင်းလာခဲ့ပြီးအဲ့ဒါတွေကိုမူရင်းလာတဲ့နိုင်ငံတွေစီပြန်ပို့မယ်လို့ဝန်ကြီးကပြောပါတယ်ဒီလားအစောပိုင်းတုန်းကလည်းဆွန့်ပစ်ပစ္စည်းကုန်တစ်တာငါလုံးကိုစပိန်နိုင်ငံစီမလေးရှားအစိုးရကပြန်ပို့ခဲ့ပါသေးတယ်။ plastic ဆွန့်ပစ်ပစ္စည်းတွေကိုပြန်ပြီးအသုံးပြုဖို့လုပ်တဲ့မလေးရှားနိုင်ငံတဝန်းကတရားမဝင်နေရာ100ကျော်ကိုလည်းအစိုးရကပိတ်ပစ်ခဲ့ပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကလည်းအမိုက်ကုန်တစ်တာ69လုံးကိုကနေဒါကိုပြန်ပို့ဖို့ပုဂ္ဂလိကသင်္ဘောကုန်စည်ပို့ဆောင်ရေးကုမ္ပဏီတစ်ခုကိုငှားဖို့အစိုးရကိုညွှန်ကြားထားကြောင်းပြောခွင့်ရကပြီးခဲ့တဲ့ဗုဒ္ဓဦးနေတုံးကပြောပါတယ်။တကယ်လို့ကနေဒါနိုင်ငံကပြန်ပြီးလက်မခံဘူးဆိုရင်ကနေဒါရဲ့ရေပိုက်နဲ့ထဲမှာထားခဲ့ဖို့လေညွှန်ကြားထားကြောင်းပြောခွင့်ရကပြောပါတယ်။2013ခုနှစ်နဲ့2014ခုနှစ်အတွင်းဖိလစ်ပိုင်ကိုဆွန့်ပစ်ပစ္စည်းတွေတင်ပို့မှုဟာဆိုရင်အစိုးရရဲ့သဘောတူညီချက်မပါဘဲစီးပွားရေးလွှဲပြောင်းဆောင်ရွက်မှုသာဖြစ်တယ်လို့ကနေဒါကပြောပါတယ်။ဒီဆွန့်ပစ်ပစ္စည်းတွေပြန်ယူဖို့ကနေဒါဘက်ကသဘောတူထားပြီးပြန်လည်ပို့ဆောင်ရေးလုပ်ငန်းတွေလုပ်နေတာပါ။ဒါပေမဲ့လည်းဖိလစ်ပိုင်ကသတ်မှတ်ထားတဲ့မေလ15ရက်နေ့နောက်ဆုံးသတ်မှတ်ချက်ကိုကနေဒါဘက်ကဆောင်ရွက်ဖို့ပြက်ကွက်ခဲ့ပြီးတဲ့နောက်မှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းကနေဒါဆိုင်ရာဖိလစ်ပိုင်ထိပ်တန်းတန်တမန်တွေကိုဖိလစ်ပိုင်ကပြန်လည်ခေါ်ယူထားပါတယ်ရှင်။